အီရတ်နိုင်ငံရဲ့လွတ်လပ်ရေးနဲ့အချုပ်ချာအာဏာဆိုတဲ့အိမ်မက်ကအခုတကယ်ပဲဖြစ်လာခဲ့ပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးလီယွန်ဖနက်တာကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အီရတ်နိုင်ငံကစီးရေးလုပ်ငန်းတွေအဆုံးသတ်တဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးကဘက်ဒက်မြို့တော်ကခန်းနာမှာမေတုံးကအခုလိုမျိုးပြောခဲ့တာပါ။အီရတ်နဲ့အမေရိကန်ပြည်သူတွေအတွက်တမိုင်းတင်မဲ့အဖြစ်ပဲလို့လည်းသူကဆိုပါတယ်။အီရတ်မှာကြံနေသေးတဲ့အမေရိကန်တပ်ဖွဲ့တွေပြန်ယူသိမ်းဖို့နော်ဆိုရဲ့တက်မှတ်ထားတဲ့ဒီဇင်ဘာလ31ရက်နေ့မတိုင်ခင်မှာကာကွယ်ရေးဝန်ကြီးကအခုလိုပြောခဲ့တာပါ။အမေရိကန်တပ်ဖွဲ့တွေအီရတ်မှာ4,000လောက်ကျန်နေပါသေးတယ်။အီရတ်စစ်ပွဲမှာအမေရိကန်တပ်ဖွဲ့ဝင်တွေ3,800လောက်ထိပါဝင်ခဲ့တာပါ။အီရတ်ပြည်သူတွေအတွက်တမိုင်းစာမျက်နှာတစ်ကိုဖွင့်လှစ်နိုင်မှုအာဏာရှင်လက်အောက်ကနေပြီးတော့လွတ်မြောက်ဖို့ငြိမ်းချမ်းရေးနဲ့တိုးတက်ကြီးပွားဖို့သူတို့ကူညီခဲ့ကြတယ်ဆိုတဲ့အသည့်နဲ့အီရတ်ကနေအမေရိကန်တပ်ဖွဲ့ဝင်တွေထွက်ခွာကြလိမ့်မယ်လို့ကာကွယ်ရေးဝန်ကြီးလီယွန်ဖနက်တာကပြောဆိုခဲ့ပါတယ်။